အမေရိကန်နေနဲ့ယူကရိန်းကိုစီးရီးအကူအညီအမေရိကန်ဒေါ်လာ 1.9 ဘီလီယံထပ်ပြီးတော့ကူညီသွားဖို့တောင်းရှိသူတွေကကြေညာပါတယ်။အဲ့ဒီထက်မှာတော့လီကျောင်းကာဝေးစနစ်အတွက်ခေရန်တွေအမြောက်လက်နက်ကြီးဒီတင့်ကားနဲ့တင်မောဖြတ်ဒုံးကြီးတွေပါမယ်လို့သိရပါတယ်။ယူကရိန်းလူမျိုးရေးအထောက်ပံ့အစီအစဉ်ကနေရေရှည်အတွက်ဒေါ်လာ 1.5 တန်းဖြစ်ပြီးတော့ကာဝေးဥကြီးဌာနလက်နက်တိုက်တွေကနေပြီးတော့ရေးပေါ်စီးရီးအကူအညီဒေါ်လာတန်း200ဖို့ပါပါတယ်။ဝါရှင်တန်ဒီစီမှာကျင်းပခဲ့တဲ့နီတူမြောက်အတ္တန်တစ်စစ်စာချုပ်ဖွဲ့ရဲ့ထေသီအစည်းအဝေးပြီးသွင်းနှစ်ပတ်ကျော်ကြာမှာအခုလိုဆက်လက်နဲ့ထောက်ပံ့မှုတွေဖြစ်လာတာပါ။ယူကရိန်းသမ္မတရဲ့မြစ်တိုင်ခံချက်အရ Patriot ဒုံးပစ်စင်တစ်ခုပေးပို့သွားမယ်လို့သမ္မတ Biden က NATO ထိပ်သီးအစည်းအဝေးမှာကြေညာခဲ့ပါတယ်။ယူကရိန်းကိုစီးရီးအကူအညီအခိုင်အမာပေးဖို့ဒီ NATO ဖွဲ့ဝင်တွေကသဘောတူခဲ့တယ်လို့ယူကရိန်း NATO အဖွဲ့ဝင်ဖြစ်လာရေးကိုလည်းပြင်ဆင်ဆောင်ရွက်သွားကြဖို့သဘောတူထားကြပါတယ်။အခု American ကပေးပို့မဲ့စီးရီးအကူအညီတွေကိုတော့သမ္မတရဲ့လုပ်ပိုင်ခွင့်အရ American ကာကွယ်ရေးဌာနလက်နက်တိုက်တွေကနေပြီးတော့တိုက်ရိုက်ပေးပို့သွားမှာဖြစ်ပါတယ်။ပေးပို့မဲ့လေကြောင်းကာကွယ်လက်နက်တွေတဲမှာတော့မြေပြင်ကဝေဟင်ပစ်ဒုံးစနစ်နဲ့ HIMARS လို့ခေါ်တဲ့ဒီပေါ့ပါတဲ့ရေရှားဒုံးစနစ်လည်းပါပါတယ်။2022ခုနှစ်ယူကရိန်းကိုရုရှားကြီးကြပ်မှုဖြစ်ကြတဲ့ကဆိုရင်အမေရိကန်ပြောစုအနေနဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးခဲ့တာအခုဒီတစ်ခေါက်နဲ့ဆိုရင်တော့စုစုပေါင်းအမေရိကန်ဒေါ်လာ 55.4 ဘီလီယံရှိခဲ့ပါပြီ။